အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုပါတီတွင်သမ္မတလောင်းအရွေးခံပိုင်ခွင့်ကော်လိုရာဒိုပြည်နယ်ကပိတ်ပင်လိုက်ပါတယ်။လာမယ့်ဇန်နဝါရီလအမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီတွင်ပနာမရွေးကောက်ပွဲကျင်းပတဲ့အခါမဲပြားပေါ်မှာသမ္မတဟောင်းထရမ့်အမည်ကိုကိုယ်စားလှယ်လောင်းဖြင့်ထည့်သွင်းခွင့်မရှိကြောင်းကော်လိုရာဒိုပြည်နယ်တရားရုံးချုပ်ကမနေ့ကဆုံးဖြတ်လိုက်တာပါ။ထရမ့်ကိုရွေးကောက်ပွဲပြောင်းဝင်ခွင့်ပေးဖို့အရေးချင်းပြည်မိသူဖြစ်သတ်မှတ်မလားမသတ်မှတ်ဘူးလား။တခြားပြည်နယ်တွေမှာလည်းအငင်းပွားမှုရှိနေချိန်မှာကော်လိုရာဒိုပြည်နယ်တရားဝန်ချုပ်ကတော့မနေ့ဒီဇင်ဘာ19ရက်နေ့မှာပထမဆုံးအခုလိုဆုံးဖြတ်လိုက်တာပါထရမ့်မှာတမိုင်းမှာပြည်နယ်တစ်ခုကရွေးကောက်ပွဲဝင်ခွင့်ပိတ်ပင်ခံရတဲ့ပထမဆုံးသမ္မတဟောင်းဖြစ်လာပါတယ်အစိုးရကိုပုံကန်ထားကြွမှုမှာပါဝင်ခဲ့သူတွေကိုအစိုးရယာလူတာဝန်ထမ်းဆောင်ခွင့်တားမြစ်တယ်ဆိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်14ရအခုလိုထရမ့်ကိုကိုယ်စားလှယ်လောင်းဖြစ်အရေးချင်းနဲ့မကိုက်ဘူးဆိုပြီးဆုံးဖြတ်လိုက်တာပါခင်ဗျာ